ယူကရိန်းနိုင်ငံအရှေ့ပိုင်းဒိုနက်စ်ဒေသမှာပြုလုပ်ခဲ့တဲ့လူထုဆန္ဒခံယူပွဲအတွင်းမဲဆန္ဒရှင်89ရာခိုင်နှုန်းကတိကျလွတ်လပ်တဲ့ပြည်နယ်တည်ထောင်မှုအတွက်မဲပေးခဲ့ကြတယ်လို့တင်းငွေရပြုလုပ်တဲ့လူထုဆန္ဒခံယူပွဲကိုဦးဆောင်ကျင်းပသူတွေကပြောပါတယ်။မဲရလတ်ဒီပို့ထူးနေကြမှာတရားဝင်ထွက်လာမှာဖြစ်ပေမဲ့မဲပေးခွင့်ရှိသူ85ရာခိုင်နှုန်းမဲပေးခဲ့ကြပြီးအဲ့ဒီအထက်က10ရာခိုင်နှုန်းကခွဲထွက်မဲ့အဆိုကိုကန့်ကွက်ခဲ့တယ်လို့ခွဲထွက်ရေးသမားတွေကပြောပါတယ်။ဒါပေမဲ့မဲပေးတဲ့ပုံစံဟာမဖြစ်မနေအတင်းပြုလုပ်တဲ့ပုံစံဖြစ်ပြီးမဲတွေကိုဘလို့ရေတွက်မယ်ဆိုတဲ့တိကျတဲ့သတ်မှတ်ထားမှုမရှိဘူးလို့ဒိုနက်စ်မှာရှိနေတဲ့ VOA သတင်းတောက်ကပြောပါရယ်ယူကရိန်းနိုင်ငံကခွဲထွက်ရေးတဲ့တင်းငွေနေနေမှာဆန္ဒခံယူပွဲတစ်ချိန်နဲ့ကျင်းပခဲ့တဲ့လူဟန်စ်ဒေသကရလဒ်တွေကတော့အခုချိန်ထိထွက်မလာသေးပါဘူးလူထုဆန္ဒခံယူပွဲဟာရာဇဝတ်မှုကျွလွန်နဲ့လောက်ရဖြစ်ကြောင်းယူကရိန်းအစိုးရကပြောကြားလိုက်ပြီးအမေရိကန်ပြည်ထောင်စုနဲ့ဥရောပမဟာမိတ်နိုင်ငံတွေကလည်းတရားမဝင်ကြောင်းပြောဆိုပါရယ်အခုလိုမဲခွဲဆုံးပြတ်ပြီးတရားလွတ်လပ်တဲ့ပြည်နယ်တည်ထောင်မယ်ဆိုတဲ့လှုပ်ဆောင်မှုဟာယူကရိန်းနိုင်ငံအောက်မှာပဲတရားကိုယ်ပိုင်အုပ်ချုပ်ခွင့်ရပြည်နယ်အဖြစ်ရတည်ဖို့လားဒါမှမဟုတ်ရုရှားနိုင်ငံနဲ့ပေါင်းစည်းရေးအတွက်လားဆိုတာတော့အတိအကျမသိရသေးပါဘူးရုရှားသမ္မတဗလာဒီမီပူတင်ကတော့တင်းငွေနဲ့လူထုဆန္ဒခံယူပွဲကိုရက်ရွှေ့ဆိုင်းကြဖို့ခွဲထွက်သမားတွေကိုတောင်းဆိုခဲ့ပါတယ်